Boston Marathon ပြည်ပွဲမှာဘုံဖောက်ခွဲမှုအတွက်တန်တရားရှိသူနဲ့တိမ်တဲအတူနေသူအမျိုးတွေရဲ့မျိုးဗီဇနမူနာတွေကိုအစိုးရစုံစမ်းထောက်လှမ်းသူတွေကတက်သေးဖြစ်နဲ့ကောက်ယူနေပါတယ်။ FBI ထောက်လှမ်းရေးအဖွဲ့ကတည်ဆုံးခဲ့သူတာမလန်ဆာနီယက်ဖြစ်ဇနီးဖြစ်သူအသက်26နှစ်အရွယ်မိုးဆိုးမှကက်သရင်းရက်ဆဲလ်ရဲ့မိဘတွေနေထိုင်ရာရိုးဒိုင်းလန်ကအိမ်မှာတနင်္လာနေ့ကမျိုးဗီဇနမူနာတွေကိုကောက်ယူခဲ့တာပါ။ဧပြီလ15ရက်နေ့ကဖြစ်ပွားခဲ့တဲ့ဘုံဖောက်ခွဲမှုမှာသုံးခဲ့တဲ့ပစ္စည်းအပိုင်းအစာတွေထဲကအနည်းဆုံးတစ်ခုမှာအမျိုးသမီးတူရဲ့ DNA ကိုတွေ့ခဲ့ရတဲ့အတွက်အခုလိုစစ်ဆေးနေတာဖြစ်ပါတယ်။ဘုံဖောက်ခွဲမှုဖြစ်ပွားခဲ့ပြီး3ရက်ကြာရဲတွေရဲ့ပြစ်ခတ်မှုကြောင့်သူ့ခင်မွန်းတည်ဆုံသွားပြီးခဲ့တဲ့ကရက်ဆဲလ်ဆာသူ့ရဲ့သမီးငယ်နဲ့အတူသူ့မိဘအိမ်မှာသွားနေခဲ့တာပါ။သူမှာစုံစမ်းစစ်ဆေးမှုတွေအတွက်အပြည့်အဝပူးပေါင်းဆောင်ရွက်မယ်လို့သူ့ရဲ့ရှေ့နေကပြောပါတယ်။တစ်ချိန်တည်းမှာပဲတမလန်ရဲ့ညီဖြစ်သူအဖမ်းခံနေရတဲ့အသက်19နှစ်အရွယ်ဂျိုကာဆာနီယက်အတွက်ခုခံပြောဆိုရမှာအကူအညီပေးဖို့အတွက်နာမည်ကြီးရှေ့နေတဲ့ဦးဖြစ်တဲ့ဂျူဒီကလပ်ကိုတရားရုံးတရားသူကြီးကနေခန့်အပ်ပေးခဲ့ပါတယ်။